မြန်မာနိုင်ငံမှာလူငယ်တွေရဲ့အနေငယ်တွင် COVID-19 ရောဂါကူးစက်သူအရေအတွက်တိတိတကထပ်တိုးလာတဲ့အတွက်ပြည်သူတွေပါဝင်ကျန်းမာရေးဝန်ထမ်းတွေအကြားစိုးရိမ်မှုတွေကြီးထွားလာနေပါတယ်။ကျန်းမာရေးဌာနကမေလ29ရက်နေ့မှာနောက်ဆုံးထုတ်ပြန်တဲ့စာရင်းတွေအရမေလ28ရက်နဲ့29ရက်တွင်ဓာတ်ခွဲနမူနာပေါင်း 1,034 ခုကိုဆန့်တက်ခဲ့တာမှာ COVID-19 အတည်ပြုလူနာ40ဦးထပ်မံတွေ့ရှိခဲ့ကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်မတိုင်ခင်အထိ COVID ကူးစက်မှုနှုန်းခန့်မှန်းခြေအပြင်300ခန့်နှုန်းလောက်ရှိခဲ့ရာကပြီးခဲ့တဲ့သတင်းပတ်ထဲမှာနှစ်ဆတိုးပြီး600ခန့်နှုန်းအထိတိုးလာနေတာပါ။လက်ရှိကူးစက်နေတဲ့ COVID-19 အမျိုးအစားဟာအိန္ဒိယနိုင်ငံကလာတဲ့ကူးစက်မြန်ရောဂါပိုးမျိုးဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနသတင်းပြန်ကြားရေးအဖွဲ့ဝင်ဒေါက်တာခင်ခင်ကြီးက VOA ကိုပြောထားပါတယ်။ချင်းပြည်နယ်တွန်းဆံမြို့နယ်အတွင်းကခြေကားမြို့မှာဆိုရင်လေ COVID-19 ကူးစက်ခံထားရသူတွေအသက်ဆက်ရှင်နိုင်ရေးအတွက်အောက်ဆီဂျင်လုံလောက်မှုမရှိတဲ့ပြဿနာနဲ့ရင်ဆိုင်နေရတဲ့ဖြစ်ရပ်ကမြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းကျန်းမာရေးစနစ်ယိုယွင်းပျက်စီးလာနေတာကိုမိမောင်းထုတ်ပြရာရောက်ကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။ခြေကားဆေးရုံမှာရောက်နေတဲ့ COVID-19 လူနာတွေကိုနေရောညပါကူတာပေးဖို့အတွက်နတ်စမတဦးဓာတ်ခွဲကန်းဝန်ထမ်းတဦးနဲ့ဆေးအယောင်ဝန်ထမ်းတဦးတို့သာရှိတယ်လို့ဆိုပါတယ်သူတို့အနေနဲ့လူနာတွေကိုကုသဖို့အတွက်ပါရာစီတမောအကိုက်ခဲပျောက်ဖေးတမျိုးသာရှိတာကြောင့်များသောအားဖြင့်လူနာတွေကိုအားပေးစကားပြောတာလောက်သာလုပ်ပေးနိုင်တယ်လို့ဆိုပါတယ်။အခုနောက်ပိုင်းကူးစက်မှုတွေအဖြစ်များလာနေတဲ့အိန္ဒိယနယ်စပ်ချင်းပြည်နယ်ကတွန်းဆန်တဲ့သခိုင်းတိုင်းကတမှုမျိုးတွေမှာ stay at home အိမ်ထဲမှာသာနေကြဖို့အသွာအလာကန့်တတ်ထားပါတယ်ခင်ဗျာ။